မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံလာတဲ့မြန်မာနေသားဆောင်တပ်သားတွေရဲ့အန်ဒီယကင်းကင်းနဲ့အမြန်နေရဲ့ပြန်လည်ရေးကိုဦးစားပေးပြီးဆောင်ရွက်သွားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနကချက်ဆက်ပရင်းနေမှာပြောကြားလိုက်ပါတယ်။သူတို့တွေကိုအန်ဒီယကင်းကင်းနဲ့အမြန်ပြန်ပြီးပို့နိုင်တဲ့အတွက်အခုချိန်မှာဦးစားပေးပြီးလှုပ်ဆောင်နေပေမဲ့သူတို့ကိုလေချောင်းကပြန်ပို့မလားရေချောင်းကပြန်ပို့အောင်မလားဆိုတော့ကိုတော့မသိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဌာနအပတ်စဉ်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရရှိရေစပရင်ကပြောပါတယ်သူတို့ကိုဒေချောင်းကနေပြန်ပြီးပို့ရတာအများဆုံးဖြစ်တဲ့အတွက်ဒီလိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကနေစဉ်းစားနေတာဖြစ်ပြီးသူတို့အားလုံးကိုအတက်နိုင်ဆုံးအချိန်မဆိုင်ပဲနဲ့ပြန်ပြီးပို့ချင်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံရဲ့အခြေအနေကြောင့်သူတို့ကိုဘင်္ဂလားဒေ့ရှ်မှာလက်ခံထားဖို့ရှိမရှိမေးမြန်းချက်ကိုတော့ဒါဟာမေးစရာမလိုကြောင်းနဲ့အိန္ဒိယဘက်ကမြန်မာစစ်သားတွေထွက်ပြေးချိန်ကလည်းအိန္ဒိယဘက်ကလက်မခံပဲပြန်ပြီးပို့ခဲ့တယ်လို့ပြောပါတယ်မြန်မာဘက်ကလည်းသူတို့ကိုပြန်ခေါ်ချင်ကြောင်းပြောတဲ့အတွက်သူတို့ကိုဘင်္ဂလားဒေ့ရှ်ကနေအခုလက်ခံထားတာဟာယာယီပဲဖြစ်ကြောင်းလည်းပြောပါတယ်။ထွက်ပြေးလာတဲ့မြန်မာစစ်သားတွေဟာဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ကိုသူတို့ရဲ့လက်နက်တွေပါအပ်တဲ့အတွက်ဒါကာကမြန်မာတန်ရုံနဲ့မြန်မာနိုင်ငံရဲ့ရုံကိုဆက်သွယ်ပြီးဆောင်ရွက်နေတယ်လို့လည်းပြောပါတယ်။